ကိုအောင်မင်းနိုင်ခင်ဗျာဒီငိမ့်ငိမ့်လမ်းလျှောက်သူများအဖွဲ့ကအခုဘယ်ကိုရောက်နေတလဲနောက်ဟိုဒီရှေ့ဆက်ပြီးတော့ဟိုအစီအစဉ်ကိုကျွန်တော်တို့ပြောပြပါအောင်ခင်ဗျာ
ရှေ့ဆက်ပြနေရစတာဆိုကျွန်တော်၄ရက်နေမှာကျွန်တော်တို့ရေမဲတင်းကိုကျွန်တော်တို့စောင့်နေပါပြီအဲရှေ့လုံငန်းစဉ်နေတော့ကျွန်တော်တို့ဒီမိတိလာမှာလည်းကျွန်တော်တို့ဘာသာပေါင်းဆိုကျွန်တော်တို့ဒီခုလိုစောင့်ွဲရှိပါတယ်မိတိလာပြည်ကမှာကျွန်တော်တို့မန္တလေးမှာလည်းပြည်တော်စုလေးရဲ့ခန္ဓာဘုတ်ကိုမန္တလေးကကျွန်တော်နေကနေနဲ့ကျွန်တော်စစ်မှတ်တော့ရှိပါတယ်ဒါကျွန်တော်ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုလည်းကျွန်တော်တို့မန္တလေးမှာကျွန်တော်တို့စစ်မှတ်တော့ရှိပါတယ်မနေ့ကမှာကျွန်တော်ဗိုလ်ချုပ်အောင်မွေးနေ့လုပ်ပြီးညနေပိုင်းမှာကျွန်တော်တို့နေ့ရက်ရှင်တော့မလို့ရှိပါတယ်ကို
ဟိုလန်ခီမှာကိုအောင်မင်းနိုင်တို့ညီငယ်လမ်းလျှောက်ကြတဲ့သူတွေကိုလူတန်းကြတဲ့လူငွေစုစုပေါင်းဘယ်လောက်များရတယ်ခင်ဗျအ
ဲကျွန်တော်တို့ယနေ့အချိန်ကြီးဆိုလို့ရှိရင်ကျွန်တော်တို့ရဲ့လူငွေစုစုပေါင်း50တသိန်းကျော်ရပါကြကျွန်တော်တို့ဟုတ်ကဲ့တို့လက်ရှိရတဲ့50တသိန်းကိုလည်းကျွန်တော်တို့ကချင်စစ်ပိတဲ့ဒုက္ခတွေအတွက်ကျွန်တော်တို့ပီကြားဆယ်လာပဲကျွန်တော်ရတဲ့အမောက်အလုံးကိုကျွန်တော်ခရင်စစ်ပိတဲ့ဒုက္ခတွေလူတော်ကိုကျွန်တော်အားလုံးသိရင်ရှိပါတယ်ဒုက္ခတွေတွေရတဲ့ငွေကိုကျွန်တော်လမ်းကြီးမှာကျွန်တော်လုံးဝတုံးမှာမဟုတ်ပါဘူးကျွန်တော်တို့
ဟိုအခုငိမ့်ငိုင်းလမ်းလျှောက်တဲ့ခီးစဉ်ကနေပြီးတော့ကိုအောင်မင်းနိုင်တို့အနေနဲ့ဘယ်လိုအကျိုးရလာရမယ်လို့ဟိုမျှော်လင့်ထားပါသေးတယ်ခင်ဗျအ
ဓိကတော့ကျွန်တော်တို့ကဘယ်လိုအကျိုးရတွေရမလဲဆိုတော့ကျွန်တော်တို့ဒီလမ်းလျှောက်တဲ့အခါမှာဒီအကျိုးရလာကကျွန်တော်တို့ပြည်သူလူထုတရလုံးကဒီငိမ့်ငိုင်းကိုလိုလားပါတယ်ဆိုတဲ့လူလားတောင်းတမှုကိုကျွန်တော်တို့အနေနဲ့အဓိကမျှော်လင့်ထားပါတယ်နောက်လက်ရှိနေတာနိုင်ငံတော်ဆိုးကတည်နေတယ်တည်နေတယ်ငိမ့်ငိုင်းကိုဖော်ဆောင်နေတယ်ဆိုတော့ကျွန်တော်ထင်ပါတယ် KIA အနေနဲ့လည်းသူတို့အနေနဲ့ငိမ့်ငိုင်းကိုလိုလားမယ်လို့ယုံကြည်ပါတယ်ကျွန်တော်အဲ့တော့ယုံကြည်တော့ကျွန်တော်တို့ဒီလိုလမ်းလျှောက်ခြင်းအပြင်လမ်းတော့ကြောင့်မလို့ကျွန်တော်တို့ကိုပြည်သူလူထုကကြိုးစိုးဆောက်ခံမှုအေမနမများပါတယ်ဒီလိုပြည်သူလူထုကြိုးစိုးဆောက်ခံမှုအားများတဲ့အညီအစိုးရတစ်ကောင်ကိုလက်ရှိ KIA ရောကျွန်တော်တို့ပြည်သူလူထုတရားတော်ကငြိမ်းချမ်းရေးကိုလိုလားတယ်ဆိုတဲ့ရောက်တစ်ခုဖြစ်မယ်ဆိုလို့ရှိရင်နှစ်သက်ဖြစ်နေတဲ့စစ်ပွဲတွေကိုသူနဲ့တတ်နိုင်ဆုံးတော့သူတို့ကြိုးစားပြီးခဏမှယုံကြည်ပါတယ်ကျွန်တော်တို့အစိုးရတည်နေတယ်လည်းဟုတ်ကဲ့
ဒီကနေ့တရုတ်နိုင်ငံရွှေလီမြို့မှာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ AIO ကောင်းဆောင်တွေနဲ့တခြားတိုင်းရင်းသားကောင်းဆောင်တွေသူတို့ပူးတွဲကြေညာချက်ထုတ်ပြန်တာရှိပါတယ်ခင်ဗျာနောက်နောက်ဆက်လက်ပြီးဆွေးနွေးသွားဖို့ပါဖို့အဲ့လိုဟာမျိုးတွေထုတ်ပြန်တာရှိပါတယ်ဆိုတော့ကော်မင်းနိုင်တို့ငြိမ်းချမ်းရေးလမ်းလျှောက်သူတွေအနေနဲ့ဒီအပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
ဒါကျွန်တော်တို့ကြိုးစားပါတယ်ဗျာဒါတစ်ဖက်နဲ့တစ်ဖက်ပုံလေးမျက်နှာမှုရှိမယ်ဆိုလို့ရှိရင်အစိုးရနဲ့ပဲကျွန်တော်ပြောတာကဒီအာဃာတတရားတွေကိုဖြည့်ရှင်းနိုင်မယ်ဆိုလို့ရှိရင်နံပါတ်တစ်ကတော့ကျွန်တော်စစ်တပ်ပေါ့ဗျာစစ်တပ်အနေနဲ့ဒီတကယ်ကိုကိုညီလေးတယောက်လိုမျိုးကိုတိုင်းရင်းသားပြည်သူတွေလိုမျိုးလက်ရှိနေကိုတိုင်းရင်းသားပြည်သူတွေတကယ်ကိုစစ်ဖြစ်နေတဲ့စစ်ကြောင်ပုံကြစိတ်တို့မများကိုစစ်ပွဲတွေကျွန်တော်တို့ရပ်နိုင်တယ်မြေကြီးတို့ကျွန်တော်တို့ထားရခြင်းကိုအမြန်ဆုံးယူနိုင်မယ်ဆိုလို့ရှိရင်စစ်ကြောင်ပုံကြစိတ်အားလုံးကိုကျွန်တော်တို့တိုင်းသား data ပုံပြရတဲ့အမြန်ဆုံးလုံးဆောင်မှုယုံကြည်ပါတယ်လက်ရှိဒီလိုဆုံးမှုလည်းကျွန်တော်တို့လည်းအများကြီးကြိုးစားပါတယ်ခင်ဗျာအများကြီးလည်းဝမ်းသာပါတယ်ခုကြားရတဲ့ကျွန်တော်တို့
ဟုတ်ကဲ့ကိုအောင်မင်းနိုင်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ